Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်း2019ခုနှစ်နိုဝင်ဘာလ21ရက်အင်္ဂါနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတောင်းဝန်ယူတင်ဆက်ပါပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါရာထူးကထွက်ဖို့ညှဉ်းဆန်းထားတဲ့ဇင်ဘာဘွေသမ္မတရောဘတ်မူဂါဘီကိုအရေးယူရေးလွှတ်တော်အမတ်တွေစတင်ဖို့ရှိနေပါတယ်။အကြမ်းဖက်ဝါဒကိုထောက်ခံတဲ့နိုင်ငံစည်းမှာမြောက်ကိုရီးယားနိုင်ငံကိုအမေရိကန်ကပြန်ထည့်မဲ့အပေါ်တောင်ကိုရီးယားနဲ့ဂျပန်တို့ကကြိုးဆိုပါတယ်။မြောက်ကိုရီးယားနဲ့အီရန်နျူကလ িয়ার အရေးတို့ကိုနေပြည်တော်မှာကျင်းပတဲ့အာရှဥရောပနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာဆွေးနွေးခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူကြေညာပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထင်ပါတော့။
ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအလီဒီမှာရောက်နေတယ်ဆိုတော့ကျမတို့သက်ဆိုင်ရာတာဝန်ရှိတဲ့လူတွေနဲ့တိတိကျကျဆွေးနွေးပြီးတော့အများဆုံးတော့နားလည်မှုရနိုင်မယ်သဘောတူညီမှုရနိုင်မယ်လို့တော့ကျမတို့မျှော်လင့်ပါတယ်။ဒါပေမဲ့တိတိကျကျတော့ဘလောက်နှိမ့်ဆပြီးဆိုတာဘလောက်နှိမ့်ဆနေ
ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်ကိစ္စဆွေးနွေးရင်းနဲ့ပတ်သက်ပြီး VOA မြန်မာပိုင်းရဲ့မေးမြန်းချက်ကိုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တို့အောင်ဆန်းစုကြည်ဖြစ်ဆိုခဲ့တာပါ။အပြည့်စုံကိုသတင်းနဲ့ပြီးမှနားဆင်ကြရပါမယ်။ဒီအကြောင်းနဲ့အတူခွင့်ပြုချက်မရဘဲဆန္ဒပြတဲ့အမှုနဲ့အသံဃာတစ်ပါးဖြစ်တဲ့ဥပမောက္ခကိုထောင်ဒဏ်တစ်လချမှတ်လိုက်တဲ့အကြောင်းနဲ့ဂျပန်အုံနောက်ရောင်ယောဂကာကွယ်ဆေးထိုးတာနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေတဲ့အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိရင်ထိုက်တဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်။ဇင်ဘာဘွေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်နေတဲ့သမ္မတရောဘတ်မူဂါဘီရာထူးကာဆင်းပေးဖို့နောက်ဆုံးအချိန်သတ်မှတ်ချက်ကိုလက်မခံဘဲလစ်လျူရှုခဲ့ပြီးတဲ့နောက်ဒီကနေ့အင်ကာနေ့မှာတော့လွှတ်တော်အမတ်တွေကသမ္မတကိုအရေးယူနိုင်မဲ့လုပ်ငန်းစဉ်စတင်ဖို့စီစဉ်နေပါတယ်။တရင်တပတ်အတွင်းမှာဒီလုပ်ငန်းစဉ်ပြီးဆုံးသွားဖို့အာနာယဇနူးဖီရဲ့ပါတီဝင်တွေကမျှော်လင့်ထားကြပါတယ်။တမရကိုတရားစွဲဆိုအရေးယူမဲ့အစီအစဉ်မှာတော့သူ့ကိုဆက်ခံမဲ့သူအဖြစ်ဇနီးဖြစ်သူ Grace Mugabe ကိုခန့်အပ်ဖို့အတွက်အာနာအလွဲသုံးစားလုပ်မှုဆွဲချက်လဲပါနိုင်ပါတယ်။စစ်တပ်ကသဘောကျတဲ့ဒုတိယတမရဟောင်းအီမာဆန်မနန်ဂါကွာကိုရာထူးကဖယ်ရှားလိုက်ပြီးတဲ့နောက် Mugabe ဘက်ကအခုလိုလှုံ့ဆော်ခဲ့တာပါ။ဒုတိယတမရဟောင်းမနန်ဂါကွာကတော့ဒီကနေ့အင်ကာနေထုတ်တဲ့ကြေညာချက်ထဲမှာနိုင်ငံအနေနဲ့ရှေ့ကိုဆက်လက်ဆောင်ရွက်နိုင်ဖို့အတွက်သမ္မတမူဂါဘီရာထူးကဆင်ပေးဖို့ပန်ကြားထားပါတယ်။သူ့အနေနဲ့တော့လုံခြုံရေးအမခံချက်မရှိမချင်းနိုင်ငံကိုပြန်လာမှာမဟုတ်ဘူးလို့မစ္စတာမနန်ဂါကွာကကြေညာချက်ထဲမှာပြောဆိုထားပါတယ်။အသက်63နှစ်အရွယ်သမ္မတမူဂါဘီအနေနဲ့တော့နှစ်ပေါင်း40လောက်ရယူထားတဲ့သမ္မတရာထူးကိုဆွတ်လွတ်လို့တဲ့အရေးအယောင်မပြသလိုဒီကနေ့အင်ကာနီမှာအစိုးရအဖွဲ့ဆွေးနွေးပွဲကျင်းပဖို့လည်းပြင်ဆင်ခဲ့တာပါ။ပြီးခဲ့တဲ့သတင်းဖတ်ကလေးကသမ္မတမူဂါဘီကိုနေအခြေချုပ်ချထားပြီးအရေးပါတဲ့နိုင်ငံတော်ဆိုင်ရာဌာနကြီးတွေကိုစစ်တပ်ကထိန်းချုပ်ထားပါတယ်။နိုင်ငံကိုမကြခင်ပြန်လာမယ်လို့ခန့်မှန်းထားတဲ့ဒုသမဟောင်းမနန်ဂါကွာနဲ့သမ္မတမူဂါဘီတို့အဆက်အသွယ်ရှိတယ်လို့လည်းမနစ်တနင်္လာနေ့ကထိတ်တန့်စစ်တပ်ရရှိသူကပြောပါတယ်။သမ္မတမူဂါဘီရာထူးကဆင်ပေးဖို့နောက်ဆုံးချိန်သတ်မှတ်ချက်ကိုဇနူးဘီယာပါတီကပြီးခဲ့တဲ့တနင်္ဂနွေနေ့အစည်းအဝေးမှာချမှတ်ခဲ့ပြီးသမ္မတကိုပါတီအကြီးအကဲအဖြစ်ကနေပါထုတ်ပယ်ခဲ့တာပါ။ဒုသမရာဟောင်းမနန်ဂါကွာကိုပါတီခေါင်းဆောင်တဲ့အဖြစ်တင်မြှောက်ထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဘက်ကတော့ဇင်ဘာဘွေနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကိုအမေရိကန်ဘက်ကထောက်ခံတဲ့အကြောင်းနိုင်ငံရဲ့အနာဂတ်ကိုပြည်သူတွေကသာဆုံးဖြတ်ဆောင်ရွက်ရမှာဖြစ်တယ်ဆိုပြီးတော့ပြောဆိုထားပါတယ်ရှင
်။အကြမ်းဖက်မှုကိုအစိုးရကိုရိုင်းကအားပေးကူညီနေတဲ့နိုင်ငံများဆင်းထဲမြောက်ကိုရီးယားနိုင်ငံကိုအမေရိကန်ပြည်ထောင်စုကပြန်လည်ထည့်သွင်းမဲ့လို့ရကိုတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကကြိုးဆိုလိုက်ပါတယ်။ဒီအရေးယူဆောင်ရွက်မှုအရအာနာရှင်မြောက်ကိုရီးယားအစိုးရအပေါ်နောက်ထပ်စီးပွားရေးနဲ့တပ်သမားရေးဖိအားပေးမှုတွေထပ်မံချမှတ်နိုင်မှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာမြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার ကင်းစင်တဲ့လမ်းကြောင်းပေါ်ရောက်ရှိရေးအတွက်နိုင်ငံတကာအသိုင်းအဝိုင်းရဲ့ပူရဲအထောက်ချုပ်မှုတစ်စိတ်တစ်ပိုင်းဖြစ်ရှုမြင်ကြောင်းတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကအင်္ဂါနေ့မှာပြောပါတယ်။မြောက်ကိုရီးယားကိုအရင်နှစ်တွေကတည်းကဒီလိုလှုပ်ဆောင်တင်တဲ့အကြောင်းပျုံယန်းအစိုးရဟာလူသက်အစိုးရဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်ပီရိုမှာတင်လာလေးကပြောကြားခဲ့ပါတယ်။ဒီဆုံးဖြတ်ချက်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအင်္ဂါနေ့မှာတရားဝင်ထုတ်ပြန်ကြေညာမှာဖြစ်တယ်လို့မြောက်ကိုရီးယားကိုအကြမ်းဖက်မှုထောက်ခံတဲ့နိုင်ငံများစီးရင်နဲ့ပြန်ပြီးတော့ထည့်သွင်းမှာဖြစ်ပါတယ်။လက်ရှိအကြမ်းဖက်မှုထောက်ခံတဲ့စီးရင်ထဲမှာအီရန်၊ဆီးရီးယားနဲ့ဆူဒန်နိုင်ငံတို့ကပါဝင်တာဖြစ်ပါတယ်။
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆီးရီးယားခေါင်းဆောင်ဘာရှာလ်အဲအာဆတ်တို့မနစ်တနင်္လာနေ့ကရုရှားနိုင်ငံဆူချီမြို့မှာကြိုတင်ကြေညာထားခြင်းမရှိဘဲတွေ့ဆုံဆွေးနွေးခဲ့ကြတာမှာတော့ဆီးရီးယားပြည်ပခန့်ကိုနိုင်ငံရေးအရာဖြည့်ရှင်းနိုင်ရေးအလေးထားဆောင်ရွက်ဖို့လိုအပ်ချက်တွေကိုဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲကိုတော့ဒီကနေ့အင်ကာနေ့ရောက်မှနှစ်နိုင်ငံတို့ကထုတ်ပြောခဲ့ကြတာပါ။ရုရှားနိုင်ငံဆူချီမြို့မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆီးရီးယားသမ္မတဘာရှာလ်အဲအာဆတ်တို့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်း ထုတ်ဖော်ပြောဆိုပြီးစီးရီးယားနိုင်ငံတွင်ကစီးရီးတိုက်ခိုက်မှုတွေပြီးဆုံးကနှိပ်ပြီးလို့ရုရှားသမ္မတပူတင်ကပြောဆိုခဲ့တာပါ။အကြံဖက်ဝါဒီတွေကိုချေမှုန့်အောင်မြင်မှုအပေါ်စီးရီးယားသမ္မတအာဆတ်ကိုဂုဏ်ပြုချီးကျူးခဲ့တယ်လို့လည်းရုရှားသမ္မတနန်းတော်နဲ့စီးရီးယားနိုင်ငံပိုင်စာနာသတင်းအေဂျင်စီတို့ကဖော်ပြပါတယ်။စီးရီးယားသမ္မတအာဆတ်ကတော့ဆစ်ဖြစ်နေတဲ့နိုင်ငံမှာနိုင်ငံရေးမျက်နှာစာတိုးတက်မှုကိုမျှော်လင့်ချက်ရှိလာပြီလို့ယုံကြည်တဲ့အကြောင်းပြောဆိုပါတယ်။ရုရှားမီဒီယာအဆိုအရတော့စီးရီးယားသမ္မတကမနေ့တနင်္လာနေ့ကဆိုချီမြို့မှာ၄နာရီကြာရှိခဲ့တယ်လို့ဖော်ပြပါတယ်။ရုရှားအဆိုအရတပ်ဖွဲ့တွေကိုထောက်စီးရီးယားအဆိုအရတပ်ဖွဲ့တွေကိုထောက်ပံ့တဲ့အနေနဲ့ရုရှားတပ်ဖွဲ့တွေကစီးရီးယားနိုင်ငံတွင်စစ်ရေးအရာတိုက်ခိုက်မှုတွေစတင်ခဲ့တဲ့လွန်ခဲ့တဲ့နှစ်နှစ်ကစီးရီးယားခေါင်းဆောင်ရုရှားကိုရောက်ရှိခဲ့သေးတာပါ။စီးရီးယားရင်းနဲ့ပတ်သက်ပြီးရုရှားသမ္မတပူတင်ကအမေရိကန်သမ္မတဒေါ်နယ်ထရန့်နောက်ကာတာကောင်းဆောင်ရှိခ်ထာမင်ဘင်ဟာမက်အယ်တနီနဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ရုရှားသမ္မတနန်းတော်ကပြောဆိုထားပါတယ်။မနေ့ပြန်ဗုဒ္ဓဦးနေ့မှာတော့တူရကီသမ္မတနောက်အီရန်သမ္မတတို့နဲ့လည်းဆိုချီမြို့တော်မှာတွေ့ဆုံပြီးစီးရီးယားငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဆွေးနွေးကြပါမယ်ရှင်။
ကုလသမဂ္ဂအပါအဝင်နိုင်ငံအတော်များများမှလှပ်ပေးလိုက်ယူမှုတွေလျှို့ဝှက်ကြံစည်လုပ်ကိုင်ခဲ့ရဲဆိုပြီးဟောင်ကောင်နဲ့ဆီနီဂေါနိုင်ငံကအစိုးရအရာရှိဟောင်းနှစ်ဦးကိုအမေရိကန်အစိုးရရှင်တွေကဆွဆွဲလိုက်ပါတယ်။ရှန်ဟိုင်းမြို့အခြေစိုက်စွမ်းအင်နဲ့ဗန်နာယေးဆိုင်ရာစီးပွားရေးကော်ပိုရေးရှင်းတစ်ခုအတွက်လုပ်ငန်းလုပ်ကိုင်ခွင့်ရဖို့အာဖဂန်အစိုးရအရာရှိကြီးတွေကိုလှပ်ပေးနိုင်အောင်ဆီနီဂေါနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်တကြိမ်သက်တမ်းတာဝန်ထမ်းဆောင်ဖို့တဲ့ချစ်ဂါဒီယိုနဲ့ဟောင်ကောင်ပြည်ထရေးဝန်ကြီးဟောင်းချီပင်ပက်ထရစ်ဟိုတို့လျှို့ဝှက်ပူးပေါင်းကြံစည်ခဲ့တယ်လို့ဆိုပါတယ်။ယင်းနဲ့ဗန်နာယေးဆိုင်ရာလုပ်ငန်းတွေမှာဒေါ်လာဘီလီယံများစွာယင်းနေမြနာထားတဲ့တရုတ်ကုမ္ပဏီတစ်ခုအတွက်လုပ်ငန်းလုပ်ကန်ခွင့်ရဖို့ဆိုပြီးချက်နိုင်ငံသမ္မတနဲ့ယူကန်ဒါနိုင်ငံနိုင်ငံခြားရေးဝန်ကြီးတို့ကိုနှစ်အတော်များများလှပ်ပေးမဲ့အစီအစဉ်မှာသူတို့နှုတ်ပါဝင်ပတ်သက်နေတယ်ဆိုပြီးရက်စဘုတ်မူဆိုင်ရာဆွဲချက်တွေနဲ့ရင်ဆိုင်နေရတာပါသူတို့နှုတ်စလုံးကိုအမေရိကန်ဘုအစိုးရကထိန်းသိမ်းထားပါတယ်ဒီကိစ္စတွေနဲ့ပတ်သက်ပြီးဝါရှင်တန် DC မှာရှိတဲ့ချက်တန်ယုံကရောနယူးယောက်မှာရှိတဲ့ကုလသမဂ္ဂယုံရဲ့ယူကန်ဒါမစ်ရှင်ကပါမှတ်ချက်တစုံတရာမပေးပါဘူး
VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝင်မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြောက်ကိုရီးယားနဲ့အီရန်နျူကလ িয়ার အရေးနဲ့ပတ်သက်ပြီးနေပြည်တော်မှာကျင်းပတဲ့အာရှဥရောပနိုင်ငံခြားရေးဝန်ကြီးများစီဝေးပွဲအစ္စန်မှာဆွေးနွေးခဲ့ကြပါတယ်။အစ္စန်စီဝေးပွဲမှာအာရှနဲ့ဥရောပဒေသရင်းနိုင်ငံပေါင်း50နိုင်ငံကကိုယ်စားလှယ်တွေတက်ရောက်ဆွေးနွေးနေတာပါ။မြောက်ကိုရီးယားရဲ့မကြသေးခင်ကနျူကလ িয়ার နဲ့ပဲရင်တပ်ဒုံးကျည်စမ်းသပ်မှုတွေကိုကန့်ကွက်ရှုတ်ချလိုက်ပြီးမြောက်ကိုရီးယားနိုင်ငံအနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုလိုက်နာဖို့လည်းတိုက်တွန်းလိုက်ကြပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကိုဆက်လက်ခိုင်မာစေဖို့နဲ့အပြည့်အဝအကောင့်ထဲပေါ်နိုင်ဖို့ကိုလည်းတိုက်တွန်းတဲ့အကြောင်းအစ္စန်စီဝေးပွဲအဖြစ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအက်စတိုးနီးယားနိုင်ငံခြားရေးဝန်ကြီးကအခုလိုပြောဆိုလိုက်ပါတယ
် It is not only about the security of the region but also the safeguarding of the international non-proliferation regime
ဒါကဒေတာရင်းလုံခြုံရေးအတွက်တင်မဟုတ်ပါဘူးနိုင်ငံတကာနျူကလ িয়ার မပြန့်ပွားရေးအတွက်ကာကွယ်မှုလည်းဖြစ်ပါတယ်နျူကလ িয়ার ပြန်ပွားမှုဟာဆိုရင်ကမ္ဘာအင်အားကြီးနိုင်ငံနှစ်နိုင်ငံကြားနျူကလ িয়ার လက်နက်ပိုင်ဆိုင်မှုပြန်ဆိုင်တာကြောင့်နျူကလ িয়ার စစ်ပွဲဖြစ်မဲ့အရေးကမ္ဘာတလွှတ်ဆိုရင်ခဲ့ကြရတဲ့စစ်အေးခေတ်ကာလကိုပြန်ပြီးတော့အမှတ်ရစေပါတယ်။အဲ့ဒီကာလကချင်းချောက်မှုတွေနဲ့ဆိုရင်မှုတွေကိုဘယ်သူမှပြန်ပြီးတွေ့ကျင်မယ်မထင်ပါဘူး။ဒါကြောင့်လဲအီရန်နျူကလ িয়ার သဘောတူညီချက်ကိုဆက်ပြီးခိုင်မာစေဖို့အတွက်လိုအပ်ချက်တွေကိုဆွေးနွေးခဲ့ကြပြီးသဘောတူညီချက်ကိုအပြည့်အဝအကောင့်ထဲပေါ်နိုင်ဖို့သက်ဆိုင်သူအလုံးကိုတိုက်တွန်းပါတယ်လို့ပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်ပါဝင်ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံကြား2015ခုနှစ်မှာနျူကလ িয়ার အရေးသဘောတူညီမှုရရှိထားတာဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်အရအီရန်ဘက်ကနျူကလ িয়ার ဆောင်ရွက်ချက်တွေကိုလျှော့ချရပြီးအပြန်အလှန်အဖြစ်နိုင်ငံတကာဘက်ကဒဏ်ခတ်ပိတ်ဆို့မှုကိုဖြေလျှော့ပေးခဲ့တာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စု CBS သတင်းဌာနကဝါရင်သတင်းထောက်ချာလီရိုးစ်ကိုအမျိုးသမီး၈ဦးကလိင်မိုင်းဆိုင်ရာမတရားလုပ်မှုနဲ့ဆွဆွဲထားကြောင်း The Washington Post သတင်းစာကြီးကတနင်္လာနေ့မှာဖော်ပြလိုက်ပြီးတဲ့နောက် CBS သတင်းဌာနကသူ့ကိုအလုကရဆိုင်လိုက်ပါတယ် PBS နဲ့ Bloomberg ရုပ်သံဌာနတို့ကလည်း Mr. Rose ပါဝင်တဲ့ရုပ်သံသင်္ဆက်မှုတွေကိုရဆိုင်လိုက်ပါတယ် Mr. Rose ဟာ CBS ရဲ့ This Morning အစီအစဉ်သင်ဆက်သူဖြစ်တယ်လို့60 Minutes အစီအစဉ်ရဲ့သတင်းသင်ဆက်သူလည်းဖြစ်ပြီးအမေရိကန်ပြည်ထောင်စုကဂုဏ်ပြုအခမ်းအနားဆုံးအတန်းလွင့်သတင်းတောက်တွေထက်ကသူ့အပါအဝင်လည်းဖြစ်ပါတယ် ်ဆွဆွဲထားကြတဲ့အမျိုးသမီးရှိဦးဇလုံးဟာမစ္စတာရော့စ်နဲ့အတူတွဲလောက်ကိုင်းဖို့သူတွေတမမဟုတ်သူ့ကိုလေးစားအားကျသူတွေဖြစ်ပါတယ်မစ္စတာရော့စ်ကသူတို့ရှေ့မှာမဖွဲမရပြုတ်မှုနေထိုင်တာသူတို့ကိုမဖွဲမရကိုင်းတာပြုတာတွေလုပ်ခဲ့တယ်ဆိုပြီးဆွဆွဲထားကြတာပါမစ္စတာရော့စ်ကသူ့ရဲ့မတင်တော်တဲ့အပြုတ်မှုတွေအတွက်အလေးနဲ့တောင်းပန်တယ်လို့အလွန်အမင်းအရှက်ရမိပါတယ်ဆိုပြီး Twitter မှာရေးပါတယ်ဒါပေမဲ့လည်းအဲ့ဒီလိုမစင်မချင်းပြုတ်မှုမိတာကို Charlie Rose ကဝန်ခံပေမဲ့ဆွဆွဲချက်အလုံးအမှန်တွေမဟုတ်ဘူးလို့ပြောပါတယ်သူဟာလိမ့်မင်းဆိုင်ရာမတော်မတရားလုပ်မှုနဲ့ဆွဆွဲခံရတဲ့လူတိများသူတွေထက်ကနောက်ဆုံးဆွဆွဲခံရသူတူလည်းဖြစ်ပါတယ
်နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဒေသတွင်းကဗလီတစ်ခုမှာဒီကနေ့အင်္ဂါနေ့အစောပိုင်းအသေးခံဘုံးခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံးလူပေါင်း50သေဆုံးရပါတယ်အဒါမာဝါပြည်နယ်မူဘီမြို့ကဗလီဝတ်ပြူချောင်းမှာမနက်ပိုင်းဖျားဝတ်ပြူသူတွေရောက်ရှိလာချိန်မှာတိုက်ခိုက်မှုဖြစ်ခဲ့တာပါဘသူလက်ချက်ဆိုတော့မသိရသေးပါဘူးရှင်
Direct from Washington. The Voice of America. The O A. နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။ခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေကြသူတွေပြန်လက်ခံနိုင်ရင်းနဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားမှာသက်ဆိုင်ရာတာဝန်ရှိသူတွေညှိနှိုင်းဆွေးနွေးမှုတွေအဆင့်ဆင့်ဆောင်ရွက်နေတဲ့အတွက်နားလည်မှုစာကျွန်းလွှာလက်မှတ်ထိုးနိုင်မယ့်အချိန်အတိကျမပြောနိုင်သေးဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောပါရယ်။ EU ကြီးကလည်းရခိုင်ပြည်နယ်ပြဿနာဖြေရှင်းရေးအတွက် EU အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကကူညီဖို့အဆင့်တင့်ရှိနေတယ်လို့ပြောကြားခဲ့ပါရယ်။ဒီကနေ့အင်္ဂါနေ့နေပြည်တော်မှာကျင်းပတဲ့အေဇမ်နိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်လို့ VOA ရဲ့အမေကိုကုလိုဖြေကြားသွားတာဖြစ်ပါတယ်။ကိုရိုင်းမင်းမြန်းသတင်းယူခဲ့တဲ့မဆုမြမုံကဆက်ပြီးတင်ပြပေးပါလိမ့်မယ်ရှင်
။နေပြည်တော်မှာတနင်္လာအင်္ဂါနေ့ရက်ကျင်းပတဲ့အာရှဥရောပနိုင်ငံခြားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာရခိုင်ပြည်နယ်အရေးအာရုံစိုက်ပြီးအလို့သဘောဆွေးနွေးခဲ့ကြပါပြီ။ဆွေးနွေးပွဲအပြီးထုတ်ပြန်ချက်မှာတော့ဒီကိစ္စကိုတစုံတရာထည့်သွင်းဖော်ပြခြင်းမရှိပါဘူး။ဆွေးနွေးပွဲအပြီးလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာတော့ရခိုင်ပြည်နယ်ပြည်ထောင်စုကိုသာအလေးထားမေးမြန်းခဲ့ကြပါတယ်။ရခိုင်ပြည်နယ်ထဲကနေလူပေါင်း300,000ချီထွက်ခွာသွားတယ်ဆိုတာဟာအဖြစ်အပျက်တစ်ခုတည်းကြောင့်မဟုတ်ဘူးလို့ EU ဥရောပသမဂ္ဂရဲ့လက်ရှိအလှည့်ကျတာဝန်ယူထားတဲ့ Estonian နိုင်ငံသားရေးဝန်ကြီး Sven Mikser ကပြောကြားခဲ့ပါတယ်။အဲ့ဒီသူတွေနေရပြန်နိုင်ရေးအတွက်လှုပ်ဆောင်ဖို့လိုအပ်တာတွေကိုဝန်ကြီး Mikser ကအခုလိုပြောပါတယ်
။ In order to facilitate for a dignified and safe return of the people to the places of origin, it's critically important that there is first the cessation of violence and
then ခိုင်ပြည်နယ်ထဲမှာခွဲခြားဆက်ဆံမှုကင်းတဲ့တရားဥပဒေစိုးမိုးမှုရှိဖို့အယက်သားအုပ်ချုပ်မှုရှိဖို့အရေးတကြီးလိုအပ်ပါတယ်။ဒုက္ခသည်တွေပြန်လာနိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားပြည်စုံတဲ့သဘောတူညီမှုရရှိဖို့လိုအပ်ပါတယ်။ဒါတွေကလူသားချင်းစာနာစရာအခြေအနေကြီးဖြစ်ပေါ်နေတာရောပါသွားနိုင်ဖို့အမြန်ဆုံးဆောင်ရွက်ဖို့လိုအပ်တဲ့ကိစ္စတွေဖြစ်ပါတယ်။အကြမ်းဖက်မှုမှာထိခိုက်ခံခဲ့ရတဲ့လူမှုအသံဝန်ကြီးချာမှာရုံကြည်ကြီးနဲ့ပြန်လည်နေထိုင်နိုင်ဖို့ကတော့အချိန်ပေးရမှာဖြစ်ပါတယ်
။ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးသူတွေကိုခွင့်ပြုဖို့အရေးကြီးတာကိုလည်း EU အကြီးအကဲကပြောသွားပါတယ်။အခုလိုမြန်မာနိုင်ငံဘက်ကဆောင်ရွက်ဖို့လိုအပ်တဲ့ကိစ္စတွေကိုဘယ်အချိန်အပိုင်းအခြားပေးစာနှုတ်အတိုင်းအတာနဲ့လုပ်ရမယ်လို့ EU ဘက်ကသတ်မှတ်ထားတာမျိုးရှိသလားလို့ VOA မြန်မာပိုင်းကမေးပါတယ်။ဒီအမေးကို EU အကြီးအကဲ Estonian နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီး Sven Mikser အခုလိုဖြေပါတယ်
။ We did not discuss a specific timeline though but basically we were happy to receive a briefing as to where the
အချိန်ကာလအတိအကျကိုတော့ကျွန်တော်တို့မဆွေးနွေးဖြစ်ပါဘူး။ဒုက္ခသည်တွေပြန်လာနိုင်ရေးအတွက်လုပ်ငန်းစဉ်တွေကိုစတင်နိုင်မယ့်သဘောတူညီမှုစာချုပ်လောက်မှာလက်မှတ်ထိုးနိုင်အောင်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားမှာဆောင်ရွက်နေတဲ့ကိစ္စတွေကိုသိရတဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ်။ EU အဖွဲ့ဝင်နိုင်ငံတွေကဝန်ကြီးတော်တော်များများအပြင်ဆွေးနွေးပွဲမှာပါဝင်တဲ့အာရှဒေသတွင်းဝန်ကြီးတွေကရခိုင်ရေးအတွက်လိုအပ်တဲ့အကူအညီတွေပေးမယ်ဆိုတာကိုအလေးထားပြောကြားခဲ့ကြပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်သွားခဲ့ကြတဲ့သိန်းနဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေပြန်လာနိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားမှာသဘောတူညီမှုရရှိဖို့အရင်ဆုံးလိုအပ်နေပါတယ်။အခုအေဆမ်ဆွေးနွေးပွဲကိုတက်ရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးနဲ့မြန်မာအစိုးရတာဝန်ရှိသူတွေကြားနောက်ရက်တွေမှာလည်းဆက်ဆွေးနွေးဖို့ရှိနေတာမို့နားလည်မှုစာကြုံလွှာမှာလက်မှတ်ထိုးနိုင်ဖို့ဘလောက်နီးစပ်နေပြီလဲလို့ VOA မြန်မာပိုင်းကမေးပါတယ်။ဒါကိုတော့ဒေါအောင်ဆန်းစုကြည်ကအခုလိုဖြေပါတယ်
။ဟိုမိတဲ့အမေကနဲ့ပတ်သက်လို့ဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်နဲ့ကျွန်တော်တို့မြန်မာနိုင်ငံကြားမှာဆွေးနွေးတာတွေကဘလောက်နီးစပ်လာပြီလဲဆိုတော့ဘလောက်နီးစပ်လာပြီလဲဆိုတော့တိတိကျကျကဏ္ဍတင်ချာအရာမြေဖြေဖို့ဆိုတော့အင်တာမခက်ပါလေ။ဒါမဲ့ဒီဟာကိုဆွေးနွေးနေတာအခုကျမတို့တစ်လကျော်နှစ်လလောက်ရှိပါပြီ။အခုဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကလည်းဒီမှာရောက်နေတယ်ဆိုတော့ကျမတို့သက်ဆိုင်ရာတာဝန်ရှိတဲ့လူတွေနဲ့တိတိကျကျဆွေးနွေးပြီးတော့ အများဆုံးတော့နားလည်မှုရနိုင်မယ်သဘောတူညီမှုရနိုင်မယ်လို့တော့ကျွန်တော်မျှော်လင့်ပါတယ်ဒါပေမဲ့တိတိကျကျတော့ဘလောက်နှိစပီဆိုတာဘလောက်နှိစနေလဲဆိုတာတော့ပြောရခက်ပါတယ
်ရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည် EU နဲ့အာရှခေါင်းဆောင်တွေအလွတ်သဘောတွဲဆုံမှုအတွင်းရခိုင်ပြည်နယ်အတွက်မြန်မာနိုင်ငံကရေရိုရေရှည်ဆောင်ရွက်နေတဲ့ကိစ္စတွေကိုပြောပြဆွေးနွေးခဲ့တာကိုလည်းဒေါအောင်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ရေရှည်ငြိမ်းချမ်းတည်ငြိမ်ရေးရရှိဖို့ရခိုင်ပြည်နယ်ထဲမှာတရားဥပဒေစိုးမိုးဖို့နဲ့တာဝန်ရှိသူတွေတာဝန်ခံနိုင်ဖို့ကိစ္စတွေဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်။နောက်တစ်ခါဒီပြန်လည်ထူထောင်ရေးပြန်လည်နေရာချထားရေးနဲ့လူသားချင်းစာနာတဲ့အကူအညီတွေပေးရေးကိစ္စတွေနဲ့ပတ်သက်လို့လည်းမေးမြန်းဆွေးနွေးဖြစ်ခဲ့ကြတယ်လို့ဆွေးနွေးပွဲမှာပါဝင်သူအလုံးကရခိုင်ပြည်နယ်တည်ငြိမ်ရေးအတွက်ကူညီဖို့စိတ်အားထက်သန်ကြတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့လွယ်လွယ်ကူကူဖြေရှင်းလို့မရနိုင်ဘူးဆိုတာကိုလည်းတောင်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲမှာထပ်ပြီးတော့ပြောကြားခဲ့ပါတယ်
။ Nothing can be done overnight.But we believe that we will be able to make steady progress, particularly.
ဘာကမှညာရင်းချင်းပြေလည်အောင်ဖြည့်ရှင်းလို့မရနိုင်ပါဘူး။ကျမတို့အနေနဲ့ပုံမှန်အခြေအနေတိုးတက်အောင်လှုပ်သွားနိုင်မယ်လို့ယုံကြည်ပါတယ်။ရခိုင်ပြည်နယ်ကခက်ခဲတဲ့ပြဿနာတွေကိုဖြည့်ရှင်းနိုင်ရဲ့အတွက်မြန်မာနိုင်ငံကတိုင်းနယ်ပြည်နယ်အလုံးကပါဝင်ကူညီနေတာကြောင့်အခြေအနေတွေမှန်မှန်တိုးတက်အောင်လှုပ်သွားနိုင်မယ်လို့ယုံကြည်တဲ့အကြောင်းဒေါအောင်ဆန်းစုကြည်ပြောသွားတာပါ။ငြိမ်းချမ်းရေးနဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးအတွက်အာရှနဲ့ဥရောပကြားဆက်ဆံရေးခိုင်မာစေဖို့ဆိုတဲ့ဆောင်ပုံးနဲ့နေပြည်တော်မှာနှစ်ရက်ကျင်းပခဲ့တဲ့73ချိန်မြောက်အာရှဥရောပနိုင်ငံခြားရေးဝန်ကြီးများအစ်ဆွေးနွေးပွဲမှာဆွေးနွေးပွဲလာကြသူတွေဘက်ကရခိုင်ပြည်နယ်မြောက်ပိုင်းအရေးကိုပို့ပြီးတော့အာရုံစိုက်ခဲ့ကြတာတွေ့ရပါတယ်ရှင
်ရခိုင်မြောက်ပိုင်းပြည်ပခလွန်ဒုက္ခသည်တွေပြန်လည်လက်ခံရင်းနဲ့နေရာချထားရေးကိစ္စရပ်တွေကိုမကြာခင်မှာစတင်ဆောင်ရွက်မယ်လို့အစိုးရအာဏာပိုင်တွေဘက်ကပြောဆိုထားပါတယ်။ဒုက္ခသည်တွေကိုပြန်လည်လက်ခံရုံနဲ့မပြီးဘဲနဲ့နောက်နောက်မှာအလားတူကြမ်းဖက်မှုတွေနဲ့ပြည်ပခတွေထပ်မံမဖြစ်ပွားရအောင်နောက်ဒေသခံအားလုံးရဲ့ဘဝအနာဂတ်တွေစိတ်ချလုံခြုံပြီးတော့အနာဂတ်ရှိနေအောင်ကိုလည်းဆောင်ရွက်ပေးရမှာဖြစ်ပါတယ်။ပြည်ပခတွေထပ်မဖြစ်ဖို့နဲ့ဒေသခံအားလုံးရဲ့ဘဝနောင်ရေးပါရှိစေဖို့မှာဘာတွေများပြင်ဆင်ဆောင်ရွက်ထားဖို့လိုပါမလဲ။ဒီအကြောင်းကိုတော့အခုအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြတ်မဲ့သတင်းရှင်တွေ VUE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုမိမြတ်လူရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြတ်ကြမဲ့သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
အခုအင်္ဂါညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုည9:00နာရီခွဲမှာစတင်မှာဖြစ်ပါရယ်ရှင်။အခုဆက်လက်ပြီးတော့ရန်ကုန်မြို့ကအမေရိကန်သံရုံးရှစ်မှာပြီးခဲ့တဲ့နှစ်ထဲခွင့်ပြုချက်မရဘဲဆန္ဒပြမှုနဲ့ဖမ်းဆီးခံထားသူသံဃာတော်တစ်ပါးဖြစ်တဲ့မကွေးကျောင်းဆရာတော်ဥပမောက္ခကိုဒီကနေ့ပဲတရားရုံးကထောင်ဒဏ်တလစီရင်ချက်ချမှတ်လိုက်ပါရယ်။တနည်းကြော်ကြာအမှုနဲ့ရင်ဆိုင်ခဲ့ရပြီးတဲ့နောက်မှာပဲခွင့်ပြုချက်မရဘဲဆန္ဒပြခဲ့တဲ့အတွက်ပုံမှန်19ငြိမ်းချမ်းစွာစုဝေးခွင့်ဥပဒေနဲ့ဒီကနေ့ပဲထောင်ဒဏ်စီရင်ချက်ချလိုက်တဲ့အကြောင်းဥပမောက္ခနဲ့အတူလှုပ်ရှားနေတဲ့တန်ငန်တော်တစ်ပါးဖြစ်တဲ့အမျိုးသားရေးဆရာတော်ကမှိတ်ပါရယ်အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါရယ်ရှင
်အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်တစ်စောင်မှာရိုဟင်ဂျာဆိုတဲ့အသုံးအနှုန်းပါဝင်နေတာနဲ့ပတ်သက်ပြီး2016ခုနှစ်ဧပြီလ28ရက်နေ့ကခွင့်ပြုချက်မရယူဘဲအမေရိကန်တန်ယုံရှေ့မှာဆန္ဒထုတ်ဖော်ခဲ့တာကြောင့်905ခါခွေစူပူအောင်လှုပ်ဆောင်မှုနဲ့တရားဆွဲဆိုခံရတဲ့မကွေးကျောင်းဆရာတော်ဥပမောခကိုနိုဝင်ဘာလ12ရက်နေ့မှာဖမ်းဆီးခဲ့တာပါနိုဝင်ဘာလ22ရက်နေ့မှာတော့သူ့ကိုပုံမှန်19နဲ့ထောင်ဒဏ်တစ်လချမှတ်လိုက်တဲ့အကြောင်းအမျိုးသားရေးဆရာတော်ကမိန့်ပါတယ
်ပုံမှန်19ကိုရေးဒီထောင်ဒဏ်ချလိုက်တယ်ပေါ့28ရက်နေ့ကိုတော့905ခါကိုဟိုစီးချိုင်လဲချမချိုင်လဲရချင်းပြန်တောင်းတော့905ခါကိုတော့တို့ကဆက်လက်ဆစ်ဆွေးသေးပေါ့တို့တော့စမိန့်ချတာညံလွန်းတယ်ဒီမှာချာချာမှုတွေဆိုလို့ရှိရင်ရက်ဆွဲတာနဲ့တည်းကဒါချော့ရဲနဲ့ပြန်လွတ်သွားတယ်လေ။ဟိုကချင်းတို့တွေမှာချတာဆိုတော့တို့မှာအပေါ်အထက်စီးရတယ်ပြီးတော့ခိုင်းစေချင်တော့ရှိရမယ
်။ရိုဟင်ဂျာမရှိဘူးဆိုတာကိုနိုင်ငံတော်ကတာဝန်ရှိသူတွေကိုယ်တိုင်ပြောဆိုနေတာတွေရှိပေမဲ့ဆရာတော်ဥပမောက္ခကိုကြမှာဖမ်းဆီးပြီးတော့လူဝစ်လဲတာဟာဥပဒေအရမျှတမှုမရှိဘူးလို့လည်းဆက်လက်မိန့်ပါတယ်
။မျိုးသားရေးသမားတွေကိုပဲသူကအဓိကပြစ်မှတ်ထားပြီးတော့မြန်မာနိုင်ငံဥပဒေအရလူတို့မျိုးမလို့တို့မျိုးပတ်လိုက်ကြတယ်များတယ်။
လူဝိလဲခံထားရပေမဲ့တိတ်ခါချထားခြင်းမရှိတဲ့ဆရာတော်ဥပမောခကိုရုံထုတ်စစ်ဆေးချိန်မှာကြမ်းတက်တဲ့အပြုတ်မှုတွေမလုပ်သင့်ဘူးလို့လည်းဆိုပါတယ်
။နောက်တော့ဆရာတော်ကိုတွန်းလာပြန်လာဟိုအေးစေးသွားရင်းလာခြင်းမရှိဘူးလေ။အများအားရုံထုတ်လို့ရှိရင် 上山多年了的呀，你们搞嘛？喏，人家把说了，地不搞了嘛？去江滩上的呢，这里也的，这里也啥？江滩上了了嘛？那个山啊，说了地也没的，被他们抢的。
毕竟人家，如今家没事了，江山那边为武松独立过了。年数是宝马十年，木片的那批皮，那他十块的可能没拉的嘛？只要了五百毛卡八万，可能五个嘞。除了欧洲的乌鸡塔那个，独立啊乌鸡母。乌丹托昂巴，像是在地宝马矮矮卡位呢，他们木碰给他吧。十点马拉的马肉，在那边木马八位矮的，高文哥哥了，高南文通，高德苗乌呢，高南文阳路六个潘西天的矮比库卡马肉，再加了五百毛卡个六位来个潘西矮比，宝马十股呢，躺着拉他们开了批八来
မိုင်အီမာဒရင်ပြပူကြတာပါဂရော့ကျမရဲ့ဆိုင်ရတဲ့တင်လွာတဲ့ဘက်ကိုတင်ပြပေးပါမယ်ရှင်ဂျပန်အုံနှုတ်ရောင်ယောဂကာကွယ်ဆင်းနဲ့ပတ်သက်လို့စိုးရိမ်မှုတွေတိုးလာချိန်မှာပဲဒီယောဂနဲ့ပတ်သက်လို့အစိုးရိမ်မကြီးကြဘူးနဲ့ကာကွယ်ဆေးကိုလည်းစိတ်ချယုံကြည်ဖို့ပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူကပြောဆိုပါရယ်ဒီကနေ့အထိဆိုရင်ကာကွယ်ဆေးပေါင်း6တန်းကျော်ထိုးပြီးသွားပြီဖြစ်ပြီးအများစုဟာအန္တရာယ်မရှိတာတွေ့ရတယ်လို့ပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုကောင်းဆန်ဟင်းကစုံစမ်းမြင်းမြန်းတင်ပြထားပါရယ်ရှင်
ဂျပန်အုံနှောင်ရောင်ယောဂနဲ့ပတ်သက်လို့မြန်မာနိုင်ငံတွင်စိုးရိမ်မှုတွေရှိနေချိန်မှာပဲယောဂကာကွယ်ဆေးနဲ့ပတ်သက်လို့တန်တရာတွေလည်းတွန်းများနေတာတွေ့ရပါတယ်။အထူးသဖြင့်တော့ယောဂကာကွယ်ဆေးထိုးပြီးတဲ့နောက်ယောဂပိုဆိုးလာတဲ့ဆိုတဲ့မှန်မှန်သတင်းတွေကကြေကြေပြန့်ပြန့်ဖြစ်နေတာပါ။ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်ထွန်းအောင်ကတော့ဂျပန်အုံနှောင်ရောင်ယောဂကာကွယ်ဆေးကိုကမ္ဘာကျန်းမာရေးအဖွဲ့ကအသိမဲ့ပြုထားတာဖြစ်ပြီးကာကွယ်ဆေးထိုးပြီးဆိုးရတဲ့လက္ခဏာဖြစ်ပေါ်တယ်ဆိုတာမှတ်မှတ်ကန်ဘူးလို့ VOA ကပြောပါတယ်။
ကိုယ်တော်ကတော့6တန်းကျော်ထိုးပြီးပြီဒီလိုမျိုးတက်တဲ့ဆိုင်ရလေးတွေကမရောတော့ဖြစ်တယ်ဆိုတော့သစ္စာမှုလေးနှစ်ခုကတော့ရှိတာပေါ့ကျန်တာတွေကအကုန်ကောင်းသွားတယ်အဲ့တော့အကုန်ပြောလို့တော့မရဘူးပေါ့နော်ဒါပေမဲ့ခုနပြောလို့ပေါ့ဒါကြီးတိုက်ဆိုင်လို့ဖြစ်နိုင်တယ်ကာကွယ်ဆေးကတော့ကောင်းတယ်သူကတော့ဆန့်ကပ်ပြီးပြီလူရှိုးရအတိမတ်သူဆေးဖြစ်တယ်အဲ့တော့ဒီကပြည်သူများအနေနဲ့ကျွန်တော်ကတော့ဟိုမထုံးမနေရမတတ်မထားဘူးဒါပေမဲ့ကာကွယ်ဖို့ဆိုရင်တော့အများစုကတော့အန္တရာယ်မရှိတာတွေ့ရတယ်ပေါ့နော်
မြန်မာနိုင်ငံမှာဂျပန်အုံနှောင်ရောင်ယောဂကာကွယ်ဆေးကိုအသက်9လကနေ15နှစ်အထိကလေးလူငယ်တွေကိုကာကွယ်ဆေးထိုးပေးနေတာဖြစ်ပါတယ်။ယောဂကာကွယ်ဆေးထိုးမဲ့ကလေးတွေကိုတော့ဆေးမထိုးခင်ကလေးဆရာဝန်တွေမိသားစုဆရာဝန်တွေနဲ့ကျန်းမာရေးစစ်ဆေးမှုတွေပြုလုပ်ပြီးမှကာကွယ်ဆေးထိုးဖို့ကိုလည်းဒေါက်တာတန်းထွန်းအောင်ကပြောပါတယ
်။မထိုးမနေရမသတ်မထားဘူး။ဒါပေမဲ့ထိုးကျင်တယ်ဆိုရင်တော့သက်ဆိုင်ရာမြို့နယ်မှာရှိတဲ့ကလေးဆရာဝန်တွေနောက်ကမိသားစုကျန်းမာရေးဆရာဝန်တွေအရင်ပြတ်သားပါဘယ်နည်းကချက်ကလုပ်ပါတို့ပြီးလို့ရှိရင်တို့ရလို့ရှိရင်တို့ကြံပြတဲ့ခိုးပါကျွန်တော်လည်းဘေကျင်းအောင်တော့ကျွန်တော်ဆရာဝန်တွေတော့တာဝန်ချဖို့ရှိတယ်ဆေးပထုတ်ကမှာကျမစစ်ဆေးပေးဖို့ဆေးထုတ်ပြီးတဲ့ခါမှလည်းတခုတုံ့ပြန်မဖြစ်ပါလို့ရှိရင်ချက်ချင်းကုသပေးနိုင်မှုတို့လည်းပဲဝန်တိုင်းအရာမလို့မှုရှိတယ်အဲ့တော့နည်းနည်းလေးကိုကျွန်တော်တို့ကရက်ကိုအများကြီးထုံးမယ်ဆိုတာနည်းနည်း short နည်းနည်းထုံးမယ်အဲ့လိုမျိုးရက်ကိုနည်းနည်းပို့ထုံးမယ်ဆိုတော့ဒါမျိုးစီစဉ်ထားရှိတယ်ဘေကျင်းအောင်လို့
မြန်မာနိုင်ငံအတွင်းဂျပန်အုံနှောင်ရောင်ယောဂကာကွယ်ဆေးထိုးပြီးရက်အနည်းငယ်အကြာမှာကလေးငယ်အချို့တည်ဆုံးခဲ့တယ်ဆိုပြီးသတင်းတွေထွက်ပေါ်နေတာပါဒါကိုယောဂကာကွယ်ဆေးကြောင့်ဆိုပြီးစိုးရိမ်ချက်တွေကရှိနေတာပါကလေးမိဘရှင်တဦးဖြစ်တဲ့မတ်တီရာဆိုးကတော့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေမှာကာကွယ်ဆေးထိုးဖို့အတွက်စိုးရိမ်မကင်းတဲ့တန်လျာဆေးရှိနေတယ်လို့လည်းပြောပါတယ
်ကျမတော့လေအခုပြောလန်ကြနေရတခြားမျိုးတွေမှာလည်းအဲ့လိုမျိုးကလေးတေချာတိကြကြတော့မသိဘောနော်တခြားမျိုးတွေမှာအဲ့လိုမျိုးကလေးတယောက်ဒီဆေးထိုးပြရတယ်အဲ့လိုမျိုးသေသွားရတဲ့တက်ကြရတယ်ကျမတော့နည်းနည်းတော့စိုးရိမ်နေတယ်မင်းမင်းတို့ကမှဆိုတော့ထိုးအောင်လဲထိုးကျင်တယ်ထိုးပြီးတော့လဲကလေးကိုအဲ့လိုမျိုးပေါ့နော်ရှားတာတော့တခုဖြစ်မှာလို့လဲဆိုရင်လည်းဘယ်လိုလုပ်ရမလဲမသိ
ဘူးဂျပန်အုံနှောင်ရောင်ယောဂါဆိုရင်ဝက်မွေးမြူရေးလှုပ်တဲ့နေရာတွေစပါးကင်းတွေနဲ့နီးတဲ့နေရာတွေမှာပောက်ဖွားတဲ့ခြင်တွေကနေတစင်ကူးဆက်တာဖြစ်ပြီး15နှစ်အောက်ကလေးတွေအဖြစ်များလာပါဂျပန်အုံနှောင်ရောင်ယောဂါကာကွယ်ဆေးကိုတော့မြန်မာနိုင်ငံအပါအဝင်နီပေါ်ဘင်္ဂလားဒေ့ရှ်အိန္ဒိယစတဲ့နိုင်ငံတွေမှာလဲကာကွယ်ဆေးထိုးထားပြီးကြပြီရဲ့ဖြစ်ပါရခင်ဗျာ
ကိုကောင်းဆန်ဟိန်တည်င်းပြပခဲ့တာပါအခုတော့နိုင်ငံတကာတည်င်းလွှာဘက်ကိုဆက်ပါမယ်ရှင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းအွန်အစိုးရရဲ့နျူကလ িয়ার ပက်ထိန်တက်ဒုံးကြီးဆန်တတ်မှုနဲ့နိုင်ငံတချို့ရဲ့အထောက်ပံ့ရယူမှုတွေကိုအဆုံးသတ်ပြစ်မဲ့အပြင်းထန်ဆုံးဖိအားပေးသွားမယ်လို့ထရမ့်အစိုးရကကြေညာလိုက်ပါတယ်သမ္မတထရမ့်ကပြင်းထန်တဲ့စီးပွားရေးပိတ်ဆို့တင်ခတ်မှုအပြင်မြောက်ကိုရီးယားအစိုးရကိုအကြမ်းဖက်မှုထောက်ခံအားပေးတဲ့နိုင်ငံအဖြစ်ပြန်လည်သတ်မှတ်သွားမယ်လို့လည်းတင်းနှလာနေကပြောပါတယ်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကလည်းပြင်းထန်တဲ့အရေးယူဆောင်ရွက်မှုဖြစ်ပေမဲ့ညင်ညင်တတနဲ့လှုပ်ဆောင်ခဲ့တဲ့အခုလိုကင်တွယ်မှုဟာကွန်မြူနစ်အစိုးရနဲ့ထိတွေ့ဆက်ဆံနေတဲ့နိုင်ငံတွေအပေါ်မှာလည်းတက်ရောက်မှုရှိမှာဖြစ်တယ်လို့ပြောပါရယ်ဇလာဒီဇာဟုရဲ့သတင်းလွှာကိုကိုအောင်ကပြောပြပေးပါလိမ့်မယ်ရှင်
ကိုရီးယားကျွမ်းဇံမှာနျူကလ িয়ার ကင်းစင်ရေးကြိုးပမ်းမှုအနေနဲ့အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားနိုင်ငံကိုအကြမ်းဖက်မှုထောက်ခံအားပေးတဲ့နိုင်ငံစည်းရုံးထဲမှာအနည်း20ကြာထည့်သွင်းထားခဲ့ပြီးတဲ့နောက်2008ခုနှစ်သမ္မတ George Bush လက်ထက်မှာအဲ့ဒီစည်းရုံးထဲကနေပယ်ဖျက်ပြီးခဲ့ပါတယ်။အဲ့လိုပယ်ဖျက်ပြီးလိုက်တာဟာအလုံးမဖြစ်ဘူးလို့နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောပါတယ
်။ But as a result of actions they've taken including
ဒီလိုပြစ်လျှော့ပေးခဲ့တာကြောင့်သူတို့ကနိုင်ငံပြင်ပမှာလည်းလှုပ်ရှားတပ်ဖြတ်မှုတွေကျူးလွန်ခဲ့လို့ဒါဟုလက်နက်တွေလည်းတုံးခဲ့ပါတယ်။ဒါအလွန်ဆိုးရွားတဲ့လုပ်ရဖြစ်ပြီးလူမှုပေါ်မှာလည်းဒုက္ခရောက်စေပါတယ်။
ဖေဖော်ဝါရီလအတွင်းကမလေးရှားနိုင်ငံကွာလာလမ်ပါလေးစိတ်မှာကင်ဂျုံအွန်းရဲ့ဖေရူမေကွဲညီကိုတော်ဆက်သူကိုအမျိုးသမီးနှစ်ဦးကလှုပ်ကြံတက်ပြက်ခဲ့တာနဲ့ပတ်သက်ပြီးဝန်ကြီးတီလာဆင်ကရည်ညွှန်းပြောဆိုခဲ့တာပါ။သမ္မတဒေါ်နယ်ထရမ့်ကလည်းမြောက်ကိုရီးယားအစိုးရကကာလကြာရှည်ဖမ်းဆီးချုပ်နှောင်ထားခဲ့ပြီးပြန်လွှတ်ပေးချိန်မှာသတိမေ့မျှော်နေတဲ့အမေရိကန်ကျောင်းသားနဲ့ပတ်သက်ပြီးတော့လည်းပြောဆိုခဲ့ပါရယ်။အဲဒီကျောင်းသားဟာအမေရိကန်ပြည်ထောင်စုကိုပြန်ရောက်ပြီးသတင်းတစ်ပတ်မပြည့်ခင်မှာပဲကွယ်လွန်သွားတာပါ။
As we take this action today our thoughts turn
ဒီကနေ့ကျွန်တော်တို့အနေနဲ့အရေးယူဖို့ဆောင်ရွက်နေခြင်းမှာအော်တိုဝမ်ဘီယာအကြောင်းစဉ်းစားမိကြပါတယ်။ထူးချွန်တဲ့လူငယ်တယောက်နဲ့အခြားမရေမတွက်နိုင်သူတွေဟာမြောက်ကိုရီးယားအစိုးရရဲ့ရရဆက်ဆက်ဖိနှိပ်မှုကိုခံခဲ့ကြရပါတယ်
။မြောက်ကိုရီးယားနိုင်ငံကိုအကြမ်းဖက်မှုထောက်ခံအားပေးတဲ့နိုင်ငံတွေစီးရင်ထဲမှာထည့်သွင်းလိုက်တဲ့အနေအထားဟာသူတို့နဲ့ဆက်ဆံနေတဲ့တခြားနိုင်ငံတွေအပေါ်တက်ရောက်မှုရှိမှဖြစ်ကြောင်းဝန်ကြီးတီလာဆင်ကပြောပါရယ်။ဒါ့အပြင်လည်းနိုင်ငံတော်များများကမြောက်ကိုရီးယားဆွေရကိုထိန်းချုပ်နိုင်မဲ့အစီအစဉ်တွေမှာပူးပေါင်းလှုပ်ဆောင်နေကြတယ်လို့ပြောပါရယ
်။ Our visit to Vietnam they have
ဗီယက်နမ်ရောက်စင်မှာမြောက်ကိုရီးယားနဲ့ဆက်လက်လှုပ်ဆောင်သွားမှာနဲ့ပတ်သက်လို့ကန့်သတ်သွားမယ်လို့သူတို့ကကြေညာထားပါတယ်။မလေးရှားကလည်းကန့်သတ်မှုတွေလုပ်မှာဖြစ်တယ်လို့စင်ကာပူနဲ့ဖိလစ်ပိုင်ကလည်းမြောက်ကိုရီးယားနဲ့ကုန်သွယ်မှုလုံးဝရပ်ဆိုင်းထားပါတယ်။ဒုတိယနိုင်ငံခြားရေးဝန်ကြီးရဲ့အာဖရိကခီးစင်မှာလည်းမြောက်ကိုရီးယားအစိုးရထံကလက်နက်တွေဝယ်ယူလို့ရှိတဲ့ဆူဒန်အစိုးရကဆက်ပြီးလက်နက်မဝယ်ယူတော့ဘူးဆိုပြီးသဘောတူထားတာရှိပါတယ်။
မြောက်ကိုရီးယားကိုလောင်စာဆီတင်ပို့နေတဲ့တရုတ်ဆွေးနွေးနဲ့ပတ်သက်ပြီးတီလာဆင်ကပြောမသွားပါဘူး။ဒါပေမဲ့လည်းမြောက်ကိုရီးယားကတက်စီဆိုင်တွေမှာစောင့်ဆိုင်နေတဲ့ကားရန်ကိုကြည့်ခြင်းအပြင်ဒါဟာလောင်စာဆီမလုံလောက်တဲ့လက္ခဏာမျိုးဖြစ်တယ်လို့ဆိုပါရယ်။မြောက်ကိုရီးယားအနေနဲ့သူ့နိုင်ငံသားတွေအတွက်အကျိုးရှိစေမယ့်လမ်းကြောင်းစီသွားနိုင်ရေးအမေရိကန်အနေနဲ့ဦးတည်ဆောင်ရွက်သွားမယ်လို့လည်းဝန်ကြီးတီလာဆင်ကပြောပါရယ်ခင်ဗျာ
။ကိုအောင်တင်ပြခဲ့တာပါ။အခုနားဆင်နေတဲ့ VOA မြန်မာပိုင်းအင်္ဂါနေ့ညနေခင်းရေဒီယိုအစီအစဉ်ပြပြခြင်းမှာတော့ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ကနေ9:00ခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါရယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်တင်ညာပေးပါမယ်ရှင
်။ဇင်ဘာဘွေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်နေတဲ့သမ္မတရောဘတ်မူဂါဘီကယာရုကဆင်ပေးဖို့နောက်ဆုံးအချိန်သတ်မှတ်ချက်ကိုလက်မခံဘဲလစ်လျူရှုခဲ့ပြီးတဲ့နောက်ဒီကနေ့အင်ကာနစ်မှာတော့လွှတ်တော်အမတ်တွေကသမ္မတကိုအရေးယူနိုင်မဲ့လုပ်ငန်းစဉ်စတင်ဖို့အစီအစဉ်နေပါတယ်။သတင်းတစ်ပတ်အတွင်းဒီလုပ်ငန်းစဉ်ပြီးဆုံးသွားဖို့အာနာယဇနူးပီရဲ့ပါတီဝင်တွေကမျှော်လင့်ထားပါတယ်။သမ္မတကိုတရားစွဲဆိုအရေးယူမဲ့အစီအစဉ်မှာတော့သူ့ကိုဆက်ခံမဲ့သူအဖြစ်ဇနီးဖြစ်သူ Grace Mugabe ကိုခန့်အပ်ဖို့အတွက်အနာအလွဲသုံးစားလုပ်မှုဆွဲချက်လည်းပါနိုင်ပါတယ်။အကြမ်းဖက်ဝါဒကိုအစိုးရကိုယ်တိုင်ကအားပေးကူညီနေတဲ့နိုင်ငံများစီးရင်တဲ့မြောက်ကိုရီးယားနိုင်ငံကိုအမေရိကန်ပြည်ထောင်စုကပြန်လည်ထည့်သွင်းမဲ့လှုပ်ရက်ကိုတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကကြိုးဆိုလိုက်ကြပါတယ်။ဒီရေးယူဆောင်ရွက်မှုအရအနာရှင်မြောက်ကိုရီးယားအစိုးရအပေါ်နောက်ထပ်စီးပွားရေးနဲ့တန်တမာရေးဖိအားပေးမှုတွေထပ်မံချမှတ်နိုင်မှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာမြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার ကင်းစင်တဲ့လမ်းကြောင်းပေါ်ရောက်ရှိရေးအတွက်နိုင်ငံတကာအတိုင်းဝိုင်းရဲ့ပူးရဲအထောက်ကျိုးပန်းမှုတစိ့တစ်ပန်းအဖြစ်ရှုမြင်တဲ့အကြောင်းတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆီးရီးယားခေါင်းဆောင်ဘာရှားအယ်အာဆတ်တို့မနေ့တနင်္လာနေ့တုန်းကရုရှားနိုင်ငံဆိုချီမြို့မှာကြိုတင်ကြေညာထားခြင်းမရှိဘဲတွေ့ဆုံဆွေးနွေးခဲ့ကြတာမှာတော့ဆီးရီးယားပြည်ပခန့်ကိုနိုင်ငံရေးအရာဖြည့်ရှင်းနိုင်ရေးအလေးထားဆောင်ရွက်ဖို့လိုအပ်ချက်တွေကိုဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲကတော့ဒီကနေ့အင်္ဂါနေ့ရောက်မှနှစ်နိုင်ငံတို့ကထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ်ရှင်
။တရင်အချင်းချင်းကိုမှတ်တင်ထိုက်တင်ညာပေးခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လို့ရမှုကမှစုမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Rinkups ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညနေ့အစည်းအဝေးကိုတောင်းယူတင်ဆက်ပေးတာပါ။ View American အတန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာဆန်လုံးချင်းညနေ6:00ခွဲနဲ့9:00ထိဓာတ်ရိုက်ထုတ်လွှင့်ခဲ့တာပါ။နောက်တစ်နေ့ကြာ9:00ကနေ10:00ထိထုတ်လွှင့်မဲ့ Radio အစည်းအဝေးကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းအစည်းအဝေးကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။